ဆရာမကိုရန်ကုန်မြို့တော်စီပင်သားရေးကော်မတီအဖွဲ့ဝင်ဖြစ်တာဝန်ပေးအပ်လိုက်တာကျွန်တော်တို့သိရလို့ပါအဲ့တော့ဆရာမဒီအပေါ်မှာဗာများပြောချင်ပါသေးလဲခင်ဗျာ
ကျွန်မအနေနဲ့ကတော့လေပရဟိတသမားဆိုတော့အလုပ်တော့များတာပေါ့နော်ဒါပေမဲ့ကျွန်မတို့ကဟိုနိုင်ငံအပြောင်းအလဲကိုလိုချင်ရင်ကိုကိုယ်တိုင်လည်းပဲပါဝင်ကူညီရမယ်ဆိုရက်စိတ်သက်ကျွန်မတို့ကအထင်ရှိနေတော့လိုအပ်တဲ့အခါမှာတော့ကျွန်မတို့နိုင်ငံအတွက်လုပ်ပေးရမှာပေါ့
ဟုတ်ကဲ့ဆရာမဆရာမလုပ်နေတာတွေလည်းအားလုံးကျွန်တော်တို့သိကြပါတယ်နိုင်ရေးကူညီမှုအတင်းကိစ္စတွေရောနောက်တစ်ခါဘိုးဘွားရိတ်တာလိုကိစ္စမျိုးတွေရောနော်နောက်ကလေးတငယ်ကိစ္စတွေအဲ့တော့ဆရာမလုပ်နေအလုံးနဲ့ဒီစီပင်သားရတာဝန်နဲ့ရောဆရာမရှိတဲ့အချိန်နဲ့အဆင်ပြေပါမလားဘလို့ဆရာမစီစဉ်မလဲ
အော်ကျမလုပ်နေတဲ့အလုပ်တွေမှာတော့ကျမတို့ဟိုအမှုဆောင်အဖွဲ့တွေရှိတယ်လေအဲကျမလုပ်နေတဲ့လုပ်ငန်းတိုင်းမှာအမှုဆောင်အဖွဲ့တွေကကျမစိတ်ချရတဲ့အားကိုးရတဲ့သူတွေပေါ့အားလုံးအဲ့တော့ဒီအချိန်ခါမှာတော့ဒီအစိုးရအဖွဲ့ကကျမလိုလူမျိုးကိုတာဝန်ပေးသင့်လို့ဆိုပေးတဲ့နေရာမှာတော့ကျမတို့အကောင်းဆုံးဖြစ်အောင်တော့ကျမတာဝန်ထမ်းဆောင်ပေးရမှာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဘလို့လုပ်ငန်းနေရာနေစပြီးတော့ဆောင်ရွက်မလဲဆိုတာမျိုးရောပြောလို့ရမလားခင်ဗျာ
ဟုတ်ကဲ့အခုကျမတို့ကအစိုးရဌာနကော်မတီဝင်၄ဦးပေါ့မြို့တော်ဝန်ကဥက္ကဋ္ဌဆိုတော့ကျမတို့၅ဦးပေါ့ကော်မတီအဖွဲ့ဝင်၅ဦးအတွင်းရေးမှူးကဒေါ်လှိုင်မော်ဦးဆိုတာနောက်တွဲဖက်အတွင်းရေးမှူးကဦးတန်းနောက်ဖွဲ့ဝင်ကဒေါ်မင်းမေတွေနဲ့ကျမနဲ့ပေါ့အဲကျမတို့၅ဦးကမြို့တော်စီပင်သားရကော်မတီအနေနဲ့စီပင်သားရဌာနကြီးကိုကျမတို့အကောင်းဆုံးအတန့်ရှင်းဆုံးဖြစ်အောင်လုပ်ဖို့လိုကြည့်ရချက်ရှိပါတယ်ဘာလဲဆိုတော့စီပင်သားရဌာနကအခုကျမတို့ရဲ့မိသားစုဌာနဖြစ်သွားပြီဒီကနေ့ပဲကျမတို့ဌာန20မှာရှိတဲ့ဌာနမှူး20နဲ့ကျမတို့တွေ့ပါတယ်တွေ့ပြီးတော့ဌာနတစ်ခုချင်းရဲ့လှုပ်ဆောင်ချက်တွေကျမတို့စတင်ဆွေးနွေးတယ်ပြီးတော့ကျမတို့ရဲ့အဓိကရည်ရွယ်ချက်ဟာရန်ကုန်မြို့ကြီးကိုကျမတို့အကောင်းဆုံးဖြစ်အောင်ကျမတို့ပြောင်းလဲချင်တယ်ဒါကြောင့်ကျမတို့ရဲ့ဌာနမှူးတွေကိုလည်းကျမတို့ပြောပါတယ်ဒီဌာနမှူးတွေကဒီဝန်ထမ်းတွေကအားလုံးကကျမတို့မိသားစုဝင်ကြီးကိုမောင်မားတွေဖြစ်သွားပြီအဲ့တော့ကျမတို့မိသားစုဝင်တွေအနေနဲ့ကျမတို့အပန့်ရှင်းဆုံးအတက်ရက်ဆုံးလက်ပေးလက်ယူကင်းအောင်အဂတိတရားကင်းအောင်ကျမတို့ဆောင်ရွက်မယ်စိုးတူကောင်းပဲကျောင်းနဲ့တယောက်အကျိုးအကြောင်းရှိလို့ရှိရင်ကျမတို့ကူညီကြမယ်သို့တော့စီရင်သားရဌာနတည်သူများတွေနှကောင်းရှုံစေရသူများတွေအထင်သေးစရာမဖြစ်စေရဘူးဒီအစိုးရတက်တန်း၅နှစ်မှာစီမင်းသားရဌာနကိုလူတွေယုံကြည်လာအောင်လေးစားလာအောင်အားကိုးလာတဲ့ဌာနကြီးဖြစ်အောင်ကျမတို့လုပ်ချက်နဲ့အဲ့ဒါကိုကျမတို့ဟိုဌာနမှူးတွေနဲ့ကျမတို့ဒီနေ့ဆွေးနွေးပါတယ်ကျမတို့ဒီတိုင်းမဲ့လှုပ်သွားဖို့လို့အတွက်ရည်ရွယ်ချက်ရှိပါတယ်အားလုံ
းဟုတ်ကဲ့ဆရာမဟိုဆရာမတို့ကတော့လေတောက်လျှောက်ဒီလူမှုရေးလဲလှုပ်ခဲ့တဲ့လူလူချားထဲမှာလဲအများနဲ့သွာလာနေထိုင်တဲ့ခါကြတော့လူလူရဲ့စံနာတွေသဘောထားတွေတော့သိပြီးသားပေါ့နော်အဲ့လိုဆိုတဲ့ခါကြတော့အဲ့တော့ဝန်ထမ်းနေအနေနဲ့ပေါ့နော်ပြောကြဆိုကြလဲရှိတာပေါ့ဝင်ငွေနဲ့ထွက်ငွေနဲ့မလောက်လို့ဆိုတဲ့ကိစ္စမျိုးတွေပေါ့အဲ့တော့အဲ့လိုကိစ္စမျိုးတွေကြုံလာရင်ရောဆရာမရေဘယ်လိုဖြေရှင်းကြမလဲ
ဟုတ်အဲ့ဒါကျမတို့လေဟိုရန်ကုန်တိုင်းအစိုးရဝန်ကြီးချုပ်နဲ့ပေါ့နော်တာဝန်ရှိတဲ့သူတွေနဲ့ကျမတို့တိုက်ရိုက်ဆွေးနွေးသွားမယ်အကျင့်မပြတ်ဖဲနဲ့ကိုယ်ကိုချင်းတရားကိုချမနှင်းမဲနဲ့တမအာဇီဝကြကြကျမတို့မိသားစုတွေဘလို့တုံးဆဲနိုင်မလဲဆိုတာအဲ့လိုတုံးဆဲနိုင်မလဲဆိုတဲ့နေရာမှာမိသားစုတွေကိုယ်တိုင်ကတုံးဆဲဖို့ဆင်ញင်ရမယ့်အပိုင်းတွေလည်းအများကြီးရှိလိမ့်မယ်။အဲ့ဆိုကျမတို့ကမိသားစုတစုချင်းမှာလိုအပ်ချက်ကိုဖြည့်ရင်ပြည့်တယ်လောဘကိုဖြည့်ရင်ဘယ်တော့မှမပြည့်။အဲ့တော့ကျမတို့လောဘတွေကိုမဖြည့်ဘဲနဲ့အမှန်တကယ်လိုအပ်ချက်တွေကိုကျမတို့ဘလို့ဖြည့်ပေးနိုင်မလဲဆိုတာအဲ့ကျမတို့ဆက်စဉ်းစားပါမယ်အဲ့ဒါကို
။ဟုတ်ကဲ့ဆရာမ။နောက်တစ်ခုကအခုရန်ကုန်မြို့မှာပေါ့နော်ဟိုလူတွေအပြောများတာကျွန်တော်တို့စီလည်းဒီပေးစာတွေပါတယ်လည်းတော်တော်ရောက်ပါတယ်။လမ်းဘေးဈေးတဲ့တွေရဲ့အခြေအနေပေါ့နော်။အဲ့ဒါတွေနောက်တစ်ခါဒီအမှိုက်စွန့်ပစ်တဲ့ကိစ္စတွေနဲ့ပတ်သက်လို့လူတွေစိတ်ကြိုက်မဖြစ်တာတွေပေါ့နော်အဲ့ဒါတွေနဲ့ပတ်သက်လို့ဆရာမဘယ်လိုစဉ်းစားဖြစ်သေးလဲ
အဲ့ဒါတွေလည်းကျွန်တော်တို့ရှေ့ဆွေးနွေးမှာပါဒါတွေကမှဈေးများဌာနရှိတယ်ပုံဝန်ကျင်ထိန်းသိမ်းရေးနဲ့တန်ရှင်းရေးဌာနရှိတယ်ဒါတွေနဲ့ကျွန်တော်တို့တွဲပြီးတော့လှုပ်သွားရမယ်လေကျွန်တော်ပြောတဲ့စောစောကရန်ကုန်မြို့ကြီးကိုအကောင်းဆုံးဖြစ်အောင်ကျွန်တော်တို့ပြောင်းလဲချင်တာကျွန်တော်တို့အတွက်နံပါတ်1ပေါ့အဲ့လိုပြောင်းလဲတဲ့အခါမှာလည်းကျွန်တော်တို့အားလုံးကညီညီညွတ်ညွတ်နဲ့မိသားစုစိတ်ဓာတ်နဲ့အတန့်ရှင်းဆုံးအမှန်ကန်ဆုံးဖြစ်အောင်ကျွန်တော်တို့လှုပ်သွားခြင်းနဲ့
ကျွန်တော်ဆိုလိုတာဒီလိုပါဆရာမလည်းဒီအမေရိကန်ပြည်ထောင်စုတို့ဘာလို့ရောက်ဖူးတဲ့ခါကြောက်လေဒီကစနစ်တွေလည်းတွေ့သွားဘူးတာဟုတ်နော်အဲ့လိုဆိုတော့ဥမာဒီမှာဆိုလို့ရှိရင်အိမ်တိုင်းအိမ်တိုင်းတိုက်ခန်းနေဆိုလို့ရှိရင်လည်းအမိုက်ပစ်ဖို့အတွက်ပုံးနေစနစ်တကျထားပေးထားတယ်အမိုက်လည်းစနစ်တကျလာယူတယ်ပေါ့နော်ဆိုတော့အဲ့ဒါအရာတွေအတွက်ကလည်း budget ကလိုလာမှာဟုတ်ဆရာမရဲ့နော
်
ဆိုတော့အဲ့ဒီအတွက်က budget တွေရနိုင်ချေရှိလားဒါတစ်ချက်ပေါ့နောက်တစ်ခုကလည်းဥမာလမ်းဘေးဈေးတဲ့တွေဆိုတာလည်းဆရာမတို့သိတဲ့အတိုင်းလေစင်းရဲလို့လမ်းဘေးဈေးရောင်းရတာ။အဲသူတို့လမ်းဘေးဈေးရောင်းဖို့အတွက်နေရာကွက်လက်ဆိုတာလည်းမရှိသလောက်ဖြစ်နေတယ်လေ။အဲ့ဒီအတွက်ကြောင့်လမ်းဘေးရောက်သွားတာပေါ့နော်။ဆိုတော့အဲ့တော့အဲ့ပြဿနာတွေကလူတွေကတော်တော်သိကျင်ကြတာဘယ်လိုဖြေရှင်းကြမလဲဆိုတဲ့ကိစ္စမျိုးပေါ့ဆရာမ
။ဒါတွေကျွန်မတို့ကောင်းတော့မှရှိပါတယ်။သို့တော့ကျွန်မတယောက်တည်းရဲ့အပြောမဟုတ်ဘဲနဲ့ကျွန်မတို့ဒါတွေကိုဆွေးနွေးရမှာပါ။ဒီနေ့ကျွန်မတို့အကြမ်းမြင့်ပြောတဲ့အခါမှာလည်းဒါတွေအကုန်ပါပါတယ
်။ဟုတ်ကဲ့
။အဲ့ဒါတွေကိုကျွန်မတို့ဆောင်ရွက်မှာပါ။ဒီနေ့ကဌာန20နဲ့တွေ့တယ်။နောက်ရက်တွေမှာဌာနတစ်ခုချင်းတစ်ခုချင်းနဲ့ကျွန်မတို့အကျဲဆွေးနွေးကြပြီးကျွန်မတို့ရှေ့ပါလို့မလဲဆိုတာအဲ့လုပ်ငန်းစဉ်တွေလည်းချမှတ်သွားမှာပါ
။ဟုတ်ကဲ့ဟုတ်ကဲ့။ဆရာမတို့တော့ရန်ကုန်မြို့ကြီးဆိုတော့အကြီးပေါ့နော်။ဆရာမတို့ရင်ဆိုင်ရမယ့်အခက်အခဲတွေကလည်းများမယ်နဲ့တူတယ်။ဆရာမဘယ်လိုခံမှန်းတာလဲ
။အင်း ကျွန်မတို့ကတော့ကိုစွမ်းညံစွမ်းရှိသလောက်ပေါ့အခုအစိုးရသူလက်ထက်မှာအတန့်ရှင်းဆုံးဌာနတွေဖြစ်သွားအောင်စီမံသားရရဲ့သမိုင်းကိုအကောင်းဆုံးဖြစ်သွားအောင်ကျွန်မတို့ဝိုင်းပြီးတော့ဆောင်ရွက်ကြမယ်ဆိုတဲ့မူတော့ကျွန်မတို့အဓိကချထားတယ်ပြီးတော့လက်ပေးလက်ယူကင်းတဲ့နေရာအဂတိတရားကင်းတဲ့နေရာဖြစ်အောင်ကျွန်မတို့ဆောင်ရွက်သွားမယ်ဒါကျွန်မတို့ရဲ့ရည်ရွယ်ချက်ပေါ့အောင်မြင်အောင်လဲကျွန်မတို့ကြိုးစားပြီးဆောင်ရွက်မှာပါအောင်မြင်တယ်မအောင်မြင်ဘူးဆိုတော့ကျွန်မတို့ဒါရှေ့တော့ကြည့်ရမှာပေါ့လေ
ဟုတ်ကဲ့ဆရာမကျေးဇူးတင်ပါတယ်ခင်ဗျအခုလိုပြောပြတာ
ဟုတ်ကဲ့